So thank you for joining us today, Sue. So, you know, as the chairman of the National Security
အင်းကြီးချင်းမြန်မာနိုင်ငံမှာ2022ခုနှစ်ကစစ်တပ်အာဏာသိမ်းခဲ့တာကြောင့်အကျိုးဆက်ဖြစ်ထိုင်းနိုင်ငံရင်ဆိုင်နေရတဲ့အခြေအနေတွေကတော့မြန်မာနိုင်ငံမှာပဋိပက္ခအခြေအနေတွေကြောင့်ထွက်ပြေးခိုလုံလာတဲ့ဒုက္ခတွေတွေအပါအဝင်ရွှေပြောင်းအလုပ်သမားတွေဟာတစ်နှစ်ထက်တစ်နှစ်အဆမတန်များပြားလာတာကိုရင်ဆိုင်နေရတာပါ။ဒါကြောင့်ထိုင်းအောင်လွတ်တော်ရဲ့အမျိုးသားလုံခြုံရေးဆိုင်ရာကော်မတီဥက္ကဋ္ဌနဲ့ပြည်သူ့ပါတီဒုတိယခေါင်းဆောင်လွတ်တော်အမတ်ရန်စီမန်ရ ோம் ကတော့ထိုင်းနိုင်ငံမှာအရေးတကြီးပြုပြင်ပြောင်းလဲရေးတွေလိုအပ်နေကြောင်း VOE နဲ့တွေ့ဆုံမေးမြန်းခဲ့မှာအလေးပေးပြောကြားခဲ့ပါတယ်။ဒါ့အပြင် VOE နဲ့တီးတန့်တွေ့ဆုံမေးမြန်းခဲ့မှာမစ္စတာရ ோம் ကထိုင်းနိုင်ငံမှာဆက်ပြောင်းနေထိုင်မှုအချင်းပြတ်ခြားစားမှုစတဲ့အချက်တွေကိုဖြည့်ရှင်းဖို့ညှိနှိုင်းဆောင်ရွက်ဖို့လိုအပ်နေကြောင်းလည်းဆွေးနွေးထားပါတယ
်။ What are your criticism of the
အဲ့တော့ဒီချက်တဲပေါ်မှာလက်ရှိအစိုးရရဲ့ကင်တွယ်ဖြည့်ရှင်းပုံကိုမစ္စတာရ ோம் ဘယ်လိုမြင်ပါလဲရှင
် Well have to say that you know the crisis the civil war that in Myanmar is getting long you know
မြန်မာနိုင်ငံမှာပြည်ရင်းစစ်ဆူဆူဝါဝါဖြစ်ခဲ့ပြီးတော့လူအများပြားထိုင်းနိုင်ငံကိုထွက်ပြေးခဲ့ရပါတယ်ကံမကောင်းစွာပဲထိုင်းနိုင်ငံဘက်ကပြင်ဆင်မထားပါဘူးဒုက္ခသည်တွေဟာတရားဝင်မှုမရှိပဲခေလုံကြရပါတယ်နိုင်ငံတကာနဲ့ပြည်ရင်းဥပဒေတွေနဲ့အညီသူတို့ကိုမထားနိုင်ပါဘူး။ဒါကြောင့်မလို့လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေပေးဖို့ NGO တွေနဲ့လှုပ်ဆောင်နေပေမဲ့ရည်ရှိဖြည့်ရှင်းချက်လိုအပ်ပါတယ်။ထိုင်းနိုင်ငံဟာမြန်မာနိုင်ငံနဲ့နယ်နိမိတ်ချင်းကီလိုမီတာ2400ကျော်ဝေးပြီးတော့မတည်ငြိမ်မှုတွေကြောင့်မြို့ဆွေးဝါးမှောင်ခိုကူးမှုလူမှောင်ခိုကူးမှုစတဲ့ဒီတရားမဝင်လှုပ်ရှားမှုတွေရှိနေပြီးတော့ထိုင်းနဲ့ဒေသအတွင်းကိုထိခိုက်စေပါတယ်။မြန်မာနိုင်ငံအတွင်းငြိမ်းချမ်းတဲ့ဒီမိုကရေစီကိုထောက်ခံအားပေးဖို့အတွက်စစ်ကောင်စီကိုအာဆီယံကနေပြီးတော့ဖိအားပေးရပါမယ်။ထိုင်းနိုင်ငံဟာမြန်မာနိုင်ငံသား6တန်းကိုရေတိုအဖြစ်တရားဝင်နေထိုင်ခွင့်ပေးပြီးတော့အလုတ်ကင်တဲ့ပညာရေးကိုအကူအညီပေးရပါမယ်။လက်ရှိမှာတော့ဒီကိစ္စနဲ့ပတ်သက်လို့အစိုးရမူဝါဒကမရှင်းလင်းသေးပါဘူး
။ So right. What
do you think? ဒါဆိုရင်ဘယ်အဆင့်ကိုချက်ချင်းလှုပ်ဆောင်သင့်တယ်လို့မြင်ပါလဲ?
You know, Minister, Myanmar people during the pandemic.Now, one of the problems that we are facing is, unfortunately, a lot of refugees.
ထိုင်းနိုင်ငံအနေနဲ့ပထမဆုံးလုံးတင်တာကမြန်မာလူမျိုးတွေကိုစီးရင်ကောက်ယူမှတ်ပုံတင်ဖို့ဖြစ်ပါတယ်။ကျွန်တော်ရင်ဆိုင်နေရတဲ့တပ်နာတွေတဲကတခုကတော့အာဂတိလေစားမှုပါ။ဒုက္ခသည်အများပြားဟာအလုလုဖို့ရဲဒါမှမဟုတ်တခြားအာဏာပိုင်တွေထံကိုပတ်စံပေးရပါတယ်။တကယ်လို့ထိုင်းစုရကထိုင်းနိုင်ငံထဲမှာနေထိုင်တဲ့သူတွေကိုအသိမှတ်ပြုမယ်ဆိုရင်သူတို့အတွက်ကျမကြီးဆောက်ရှောက်မှုတာမကပညာရေးကိုပါအကူအညီပေးနိုင်ပြီးတော့တစ်ဖက်မှာတော့သူတို့ဘက်ကအခွန်ပေးဆောင်ဖို့တောင်းရှိပါတယ်။တစ်ချိန်တည်းမှာလည်းပဲလူသားချင်းစာနာထောက်ထားမှုအကူအညီတွေပေးနိုင်ဖို့ဂျပန်၊အမေရိကန်၊ဩစတြေးလျစတဲ့မိတ်ဆွေနိုင်ငံတွေနဲ့ဆက်သွယ်အကူအညီတောင်းဖို့လိုပါတယ်
။ So a recent Lower House report
ထိုင်းအောင်လွတ်တော်မှာမကြသေးခင်ကတင်သွင်းတဲ့ရွှေပြောင်းအလုပ်သမားတွေအရေးအစဉ်ခန်းစားမှာဆိုလို့ရှိရင်ဥပဒေဆိုင်ရာအားနည်းချက်တွေရှိနေတယ်လူခွင့်ရေးချိုးဖောက်ခွင့်အခြေအနေတွေရှိနေတယ်လို့ထောက်ပြထားတာတွေရှိနေပါတယ်ဆိုတော့ Mr. Rome အနေနဲ့ကဘလို့အပြောင်းလဲတွေကိုအဆိုပြုထားပါတယ်လဲ
So many reasons you know we can make sure that our law we protect it
သူတို့ကစီးရင်ပြုစုမှတ်ပုံတင်ထားမယ်ဆိုရင်ဥပဒေအရသူတို့ကိုအကာအကွယ်ပေးနိုင်မှာပါအခုကသူတို့ကိုအတိမတ်မပြုထားတော့လူခွင့်ချိုးဖောက်ခံမှုတွေဖြစ်လာနိုင်ပါတယ်အသေးချာမှတ်ပုံတင်စီးရင်ပြုစုထားမယ်ဆိုရင်တော့ဒီလိုချိုးဖောက်ခံရင်သူတို့ဘက်ကလည်းတိုင်ကြားနိုင်ပါတယ်တစ်ချိန်တည်းမှာလည်းပဲပြဿနာကိုတကယ်ဖြေရှင်းခြင်းနဲ့ဆိုရင်စပြီးတော့လှုပ်ဆောင်စရာတွေရှိပါတယ်မြန်မာနိုင်ငံမှာစစ်ကောင်စီကဘုံကျဲတက်ခိုက်မှုကြောင့်ပြည်တွင်းဒုက္ခသည်နှစ်တန်းကျော်ရှိတယ်လို့သိရပါတယ်ဒါကြောင့်မလို့နိုင်ငံတကာအတိုက်အဝန်းကစစ်ကောင်စီကိုဖိအားပေးပြီးတော့ဒါလိုမျိုးဘုံကျဲတက်ခိုက်မှုတွေရပ်တန့်သွားလို့ရှိရင်ဒုက္ခသည်တတန်းလောက်သူ့ရဲ့နေရည်ရင်းကိုပြန်သွားဖို့ရှိပါတယ်။ဒါကြောင့်ထိုင်းနိုင်ငံအနေနဲ့ဒုက္ခသည်တွေကိုစီမံခန့်ခွဲရုံနဲ့မဟုတ်ဘဲနဲ့မြန်မာနိုင်ငံကအခြေအနေတွေကိုလည်းကင်တွယ်ဖြည့်ရှင်းဖို့လိုပါတယ်
။ Ministries have been criticized
for တဖက်မှာလည်းထိုင်းဆိုရဝင်ကြီးဌာနတွေချင်းချင်းမှာပေါင်းစည်းလှုံ့ဆော်ဖို့ဆိုတာမျိုးမရှိဘဲနဲ့တီးခြားစီလုပ်နေကြတယ်လို့လည်းဝေဖန်တာတွေရှိနေပါတယ်။အဲ့တော့ဝင်ကြီးဌာနတွေအချင်းချင်းပေါင်းဆက်ညှိနှိုင်းဖို့ပို့ပြီးတော့အားကောင်းလာအောင်ပေါ့နော်။ဘလို့အစီအစဉ်တွေရှိနေပါသလဲရှင
်။ Okay. As a chairperson of the committee on the
မြို့သားလူမျိုးရေးကော်မတီဥက္ကဋ္ဌအနေနဲ့ကျွန်တော်တို့အကြံပြုချက်တွေဟာထိုင်းနိုင်ငံအကျိုးစီးပွားအတွက်တည်ကြစေမှာပါ။ ကုလသမဂ္ဂလူခွင့်ကောင်စီမှာထိုင်းနိုင်ငံအနေနဲ့ကြီးမားတဲ့အခမ်းကဏ္ဍအနေပြီးတော့ပါဝင်ဆောင်ရွက်ဖို့ရည်မှန်းထားတယ်ဆိုတော့ထိုင်းနိုင်ငံဂုံတိတ်ခါကိုထိန်းထားနိုင်ဖို့ဒုက္ခသည်တွေကိုကောင်းမွန်စွာကင်တွယ်စီမံရပါမယ်။မြန်မာဒုက္ခသည်တွေဘေးကင်းစွာနေထိုင်နိုင်စေဖို့နိုင်ငံကြီးဝန်ကြီးဌာနနဲ့လက်တွဲဆောင်နေပါတယ်။ဒါ့အပြင်မြန်မာစစ်ကောင်စီဟာလက်နက်ဝယ်ယူနိုင်ဖို့ထိုင်းနိုင်ငံရဲ့ဗန်လုပ်ငန်းစနစ်ကိုအသုံးချနေပါတယ်။ဒါကိုအရေးယူဆောင်ဖို့နိုင်ငံကြီးဝန်ကြီးကိုကျွန်တော်တို့တွန်းအားပေးနေပါတယ်။
ထိုင်းနိုင်ငံမှာဆိုလို့ရှိရင်ဆေးပြောင်းလုပ်သမားတွေအတွက်ကျန်းမာရေးဆောင်ရှားမှုနောက်တစ်ခါပညာရေးနဲ့အခြေခံဝန်ဆောင်မှုတွေရရှိဖို့အတွက်ကအခက်အခဲတွေဆက်ပြီးရှိနေပါတယ်။အဲ့တော့ဒါနဲ့ပတ်သက်လို့အစိုးရဘက်ကကြိုးပမ်းအားထုတ်မှုတွေကိုရောမစ္စတာရုံးအနေနဲ့ဘယ်လိုအကဲဖြတ်တယ်လဲ။နောက်ပြီးတော့ဘာတွေလုပ်တင်လဲလို့မြင်လဲရှင
်။ Well now the policy about the education of Thailand is also clear.
ထိုင်းနိုင်ငံတွင်ပညာရေးနဲ့ပတ်သက်တဲ့မူဝါဒကရှင်းလင်းလင်းမရှိပါဘူး။ကလေးတွေမြန်မာဘာသာနဲ့တချင်းဆိုလို့နေ့ကလေးထင်းကျောင်းတွေပြစ်လိုက်ရတဲ့ဥပမာမျိုးတွေရှိပါတယ်။ပြဿနာကဒုက္ခသည်ကလေးတွေအတွက်ကထိုင်းနိုင်ငံမှာကျောင်းတက်ဖို့အလွန်ခက်ခဲပြီးတော့ကျောင်းတိုင်းမှာလည်းတူညီတဲ့မူဝါဒတွေမရှိပါဘူး။နေဆက်ကကလေးတွေထိုင်းပညာရေးကိုမတတ်နိုင်လို့ထိုင်းအာဏာပဒေဘက်ကသူတို့အတွက်တီးခြားမြန်မာစာအစီအစဉ်တစ်ခုဖန်တီးဖို့ကြိုးစားပေမဲ့ဒါကအဓိပ္ပာယ်မရှိဘူးထင်ပါလေ။ထိုင်းစုအနေနဲ့ကမြန်မာစာအစီအစဉ်ကိုဘယ်လိုဖန်တီးနိုင်မလဲ။အရန်ရေးကြည့်တဲ့ယာရီတဲကတခုကတော့ဒီမူဝါဒကိုပြောင်းလဲဖို့လိုတယ်လို့ကျွန်တော်ထင်ပါတယ်။ကလေးတွေကပြစ်ကင်းပါတယ်။ထိုင်းပညာရေးစနစ်ကိုသူတို့လက်လန်းမှီသင့်ပါတယ်။တကယ်တော့သူတို့အတွက်နေရာလွတ်တွေလည်းရှိပါတယ်။ကျွန်တော်လူဖွဲ့စည်းကတက်ကြီးတွေများပါတယ်။မေးဖွားနှုတ်နှဲပါပြီးတော့တက်မဲ့ကလေးတွေမရှိလို့ကြောင်းနေတောင်ပိတ်ထားပါတယ်။ကျွန်တော်သာဆိုရဆိုရင်တော့ထိုင်းနိုင်ငံအနေနဲ့မြန်မာလူမျိုးတွေအတွက်ပညာရေးစနစ်ကိုဖွင့်ထားပါလိမ့်မယ်။သူတို့အတွက်ပညာပိုရလေလေသူတို့အတွက်သာမကထိုင်းနိုင်ငံအတွက်ပါအကျိုးရှိလေလေဖြစ်ပါလိမ့်မယ်။
So what do you think that there was a protest in front of
the Thai government? မြန်မာဒုက္ခသည်အရေးအတွက်ကအစမတန်များပြားလာနေတာနဲ့ပတ်သက်ပြီးတော့လွန်ခဲ့တဲ့ရက်ပိုင်းကဆိုရင်မြန်မာတန်ရုံးရှိမှာထိုင်းနိုင်ငံသားတချို့ပေါ့နော်ဆန္ဒပြကန့်ကွက်ခဲ့တာတွေရှိပါတယ်။ဒီဆန္ဒပြပွဲမျိုးတွေဖြစ်လာဖို့ကဘေးအရာတွေကတွန်းအားပေးနေတယ်လို့ Mr. Rome မြင်လဲရှင
်။ Now we are in a bad economic situation.Many people lose job. And
ထိုင်းနိုင်ငံဟာစီးပွားရေးအရယုံကန်လာရတာမျိုးအလုပ်ကံတွေဆုံးရှုံးနေပြီးတော့ဒီနေရာမှာမြန်မာဒုက္ခသည်6တန်းကျော်ရှိတာမျိုးတင်းမာမှုတွေကလည်းမြင့်တက်လာပါတယ်။အချင်းပြက်ခြားစားမှုတွေတိုးစီပြီးတော့ဒုက္ခသည်တွေအနေနဲ့ဒီသူတို့ရှင်သန်နေထိုင်ခွင့်ရဖို့မဖြစ်မနေလက်ပေးရတဲ့အခြေအနေမှာဖြစ်နေပါတယ်။မြန်မာဒုက္ခသည်တွေနဲ့ပတ်သက်တဲ့ရာဇဝတ်မှုတွေကမကြာခဏလူသိရှင်ကြားဖော်ပြခံရပြီးတော့ထိုင်းနဲ့မြန်မာလူမျိုးတွေအကြားမှာဆက်ဆံရေးတွေဆိုးဝါးလာပါတယ်။ဒုက္ခသည်တွေကိုစီးရင်ပြူးစုမှတ်ပုံတင်လိုက်မယ်ဆိုရင်အောက်ဒီလက်စားမှုယွန်နေစီပြီးတော့ဥပဒေအရဒန်းတူညီများမှုလည်းရှိလာပါမယ်။ထိုင်းဥပဒေအရကဏ္ဍတော်များများမှာနိုင်ငံသားတွေကိုလှုပ်လှုပ်ကန်ကွင်းကန့်သက်ထားပါတယ်။ဒါကိုအသေးချာစီမံခန့်ခွဲနိုင်မယ်ဆိုရင်မြန်မာလူသမားတွေဟာထိုင်းစီးပွားရေးကိုတည်တည်တသာကြိုးပြုနိုင်ပါလိမ့်မယ်။သူတို့ဟာထိုင်းနိုင်ငံအတွက်မရှိမဖြစ်လိုအပ်ပြီးတော့သူတို့ရဲ့အခြေအနေကိုသာကြီးစုဆောင်မပေးမယ်ဆိုရင်ကျွန်တော်တို့အားလုံးအတွက်ကူညီဖြစ်မှာပါ။
အဲ့တော့လက်ရှိအခြေအနေနဲ့ပတ်သက်ပြီးတော့ဒီထိုင်းမှာရှိနေတဲ့မြန်မာရှေ့ပြောင်းအလုပ်သမားတွေကိုဘယ်လိုသတင်းစကားပြောချင်လဲရှင
်
မြန်မာနိုင်ငံကလူတွေဟာသူ့ရဲ့မိသားစုတွေကိုထောက်ပံ့နိုင်ဖို့မျှော်လင့်ပြီးတော့ဒီမှာငြင်းငြိမ်းရေးနဲ့လုံခြုံမှုကိုရှာတယ်ဆိုတာနားလည်ပါတယ်မြန်မာနိုင်ငံမှာအကြက်တဲကြောင့်သူတို့ထွက်ပြေးပြီးတော့တခြားနေရာတွေမှာအခွင့်အလမ်းတွေရှာကြရတာပါထိုင်းလွှတ်တော်အမတ်တူဦးအနေနဲ့ဒီထိုင်းနိုင်ငံကိုလူခွင့်ရေးလက်ကင်ထားစီခြင်းပေမဲ့တမိုင်းကြောင်ပညာရေးနဲ့စီးပွားရေးအချက်အလက်တွေကြောင်ခက်ခဲပါလိမ့်မယ်။အိန္ဒိယအနေနဲ့မြန်မာနဲ့ထိုင်းနိုင်ငံဟာလက်တွဲလှုပ်ဆောင်ရမယ်လို့ယုံကြည်ပါတယ်။မြန်မာနိုင်ငံချင်းတိုးတက်လာစီဖို့စစ်မှန်တဲ့အကြောင်းလဲလိုပါတယ်။မြန်မာပြည်သူတွေဟာငြိမ်းချမ်းရေးနဲ့ဒီမိုကရေစီလိုချင်တယ်ဆိုတာသိပါတယ်။အတူတူအောင်မြင်နိုင်မယ်လို့မျှော်လင့်ပါတယ်။